ရကင်မှာတရားတွေဆောက်လမ်းတွေဖောက်တာကိုအမြဲတမ်းဂုဏ်ယူလေးရှိပေမဲ့မြန်မာပြည်ရဲ့အခြေခံဆောက်အုံဟာအာဆီယံနိုင်ငံတွေထဲမှာအမြန့်ဆုံးဖြစ်နေပါတယ်။လမ်းပန်းဆက်တွေကောင်းရင်ကောင်းသလိုတိုက်ပြည်တိုးတက်ပြန်ကျိုးလာမှာဖြစ်ပေမဲ့မြန်မာပြည်ပို့ဆောင်ရေးဟာအလွန်အားနည်းနေကြောင်းမချာမီကထုတ်ဝေတဲ့ NLD အစိုးရအကြံပေးအဖွဲ့ဖြစ်တဲ့မြန်မာပြည်ပြုံးမှုအဖွဲ့အစည်းရဲ့2018စီးပွားရေးစာဆောင်မှာဖော်ပြထားပါတယ်။မြေကောင်ဒေသလမ်းပန်းဆက်တွေမှုမှာမြန်မာကအောက်ဆုံးအဖြစ်မှာရှိနေပြီးယူနန်နဲ့ဗီယက်နမ်ကအမြင့်ဆုံးအဖြစ်မှာရှိနေပါပဲ။မြန်မာပြည်မှာချင်းရွာအချင်းချင်းလမ်းဆက်တွေရှိတာအတော်များပါလေ။ရခိုင်ပြည်နယ်မှာဆိုရင်ချင်းရွာ40ရခိုင်နှုန်းလောက်ဟာလမ်းဆက်တွေမရှိကြပါဘူး။ချင်းပြည်နယ်မှာအလားတူဖြစ်ပါလေ။ကရင်ပြည်နယ်မှာကျေးရွာ30ရာခိုင်နှုန်းမကွေးအေရဝတီနဲ့စချင်းပြည်နယ်မှာကျေးရွာ20ရာခိုင်နှုန်းဟာလမ်းအဆက်အသွယ်မရှိကြပါဘူး။မြေပြည်တော်နဲ့ရန်ကုန်တိုင်းမှာတောင်လမ်းအဆက်အသွယ်မရှိတဲ့ကျေးရွာက10ရာခိုင်နှုန်းကျော်ရှိပါလေ။ပို့ဆောင်ရေးဆက်သွယ်ရေးနဲ့စွန့်အင်ကန်ဒမှာရင်းပြီးပြုံနာမှုလဲပါရတဲ့ရပ်လာပေးဖြစ်ပါလေ။
ပို့ဆောင်ရေးကဏ္ဍပြည်ရင်တောင်းလေးရေးအတွက်ဦးသိန်းစိန်အစိုးရက ADB အာရှဖွံ့ဖြိုးရေးဘဏ်ကိုတာဝန်ပေးပါတယ်။ ADB ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုရယူပြီးနှစ်နှစ်သုတေသနလုပ်ပါတယ်။ NLD အစိုးရတက်လာချိန်မှာပို့ဆောင်ရေးကဏ္ဍပြည်ရင်ရေး ADB အစီရင်ခံစာထွက်လာပါတယ်။ခြေလက်ဒေသနဲ့ရောအင်းကြီးချင်းနိုင်ငံတွေနဲ့ရောဆက်သွယ်နိုင်တဲ့စရိတ်သက်သာပြီးလုံခြုံစိတ်ချရတဲ့တည်ယူပို့ဆောင်ရေးစနစ်ကိုလာမယ့်၁၂နှစ်အတွင်းပြီးပြီးအောင်တည်ဆောက်မယ့်စီမံကိန်းကြီးဖြစ်ပါတယ်။ပို့ဆောင်ရေးဌာနကိုဘယ်လိုပြုပြင်မလဲ။ပို့ဆောင်ရေးစရိတ်တက်သွားအောင်ဘယ်လိုလုပ်ကြမလဲ။ယထာပို့ဆောင်ရေး၊ကားလမ်းပို့ဆောင်ရေး၊ရေကြောင်းပို့ဆောင်ရေးစသဖြင့်ဘယ်ပေါင်းစုံသူတည်သနာလုပ်ပြီး ADB ကအကြံပေးထားပါမှုစာမျက်နှာတရားကျော်ရှိပါတယ်
။တိုင်းပြည်အသပင်ထုတ်လုပ်မှု GDP ရဲ့300ခိုင်နှုန်း400ခိုင်နှုန်းလောက်အနည်းဆုံး3နိုင်မှာရည်ရွယ်အောင်မြင်နိုင်တယ်လို့ ADB ကခံမှန်းပါတယ်။ဒါဟာလွန်ခဲ့တဲ့ဆင်းရဲအတွင်းနှစ်စဉ်သုံးခဲ့တာရဲ့သုံးဆလောက်ပိုများပါတယ်။အဲဒီဆုံးကတော့တန်းပြည်အစရင်ထုတ်လုပ်မှုတန်ဖိုးရဲ့တိရခိုင်နှုန်းကျော်ကျော်သာပို့ဆောင်ရင်းအတွက်အသုံးပြုခဲ့တာကြောင့်မြန်မာဟာအမြန်ဆုံးဖြစ်နေတာမဆန်းပါဘူး။တရုတ်၊ဗီယက်နမ်နဲ့ထိုင်းဟာပို့ဆောင်ရင်းအတွက်တန်းပြည်အစရင်ထုတ်လုပ်မှုရဲ့400ခိုင်နှုန်းကျော်နှစ်စဉ်သုံးလာခဲ့တာအကောင်းဆုံးဖြစ်နေပါတယ်။ပြုလို့သုံးနိုင်အောင်လမ်းကုန်နဲ့လောင်စာကုန်တိုးမြှင့်ကောက်ခံဖို့အကြံပေးတာပါလေ။ပုဂ္ဂလိကနဲ့အစိုးရပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းတွေတိုးချဲ့ဖို့လည်းအကြံပေးတာပါလေ
။ဒါကြောင့်လာမယ့်15နှစ်အတွင်းပို့ဆောင်ရေးကဏ္ဍမှာဒေါ်လာတန်း6000လောက်ရင်းနှီးမြှုပ်နှံဖို့လိုမယ်လို့လက်ရှိအစိုးရကခန့်မှန်းထားပါလေ။လိုအပ်တဲ့ရင်းနှီး3ပုံ2ပုံသာအစိုးရကပေးနိုင်တယ်လို့ပို့ဆောင်ရေးဌာနအမြဲတမ်းအတွင်းဝန်ဦးဝင်းခန့်ကစင်ကာပူအခြေစိုက်ဂိုဗင်ဆိုက်တာအဖွဲ့နဲ့တွေ့ဆုံခြင်းကပြောပါတယ်။အရင်ကတော့တရုတ်ကူညီကိုအများဆုံးလက်ခံခဲ့ပေမဲ့အခုတော့ပုဂ္ဂလိကနဲ့လက်တွဲလုပ်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ထိန်းသိမ်းရေးအပိုင်းမှာအားနည်းလို့အခြေခံအဆောက်အုံယိုယင်းပျက်စီးရပါတယ်။ယထာတည်ယူပို့ဆောင်ရေးဆိုရင်ဆယ်ရာခိုင်နှုန်းကိုသာတုံးနိုင်တာမို့မော်တော်ကားကိုအားကိုးနေကြရပါတယ်။အခုတော့ဂျပန်အစိုးရနဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အကူအညီတွေနဲ့ယထာပို့ဆောင်ရေးကိုပြုပြင်နေကြပါလေ
။ဒေါ်လာတန်းတရာကျော်ဂျပန်စီကချေယူပြီးရန်ကုန်မန္တလေးယထာလမ်းကိုပြုပြင်နေတာမို့ပြီးစီးသွားရင်ရန်ကုန်မန္တလေးယထာခရီးဟာခေါင်းတားရီသာကျမယ်လို့ဦးဝင်းခန့်ကပြောပါတယ်။နောက်ထပ်3လအတွင်းပြီးစီးမယ်လို့မျှော်လင့်ရပါတယ်။အရှုံးထွက်နေတဲ့နိုင်ငံပိုင်းယထာပို့ဆောင်ရေးကိုအမြတ်ဆုံးရအောင်ပြုပြင်ပြောင်းလဲဖို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အခုအညီယူနေကြောင်းသိရပါတယ်။ယထာပို့ဆောင်ရေးလုပ်ငန်းမှာယထာရေဟောင်းနဲ့စက်ကောင်းဟောင်းတွေကိုပြင်ရတဲ့ဈေးရိတ်ကဝင်ငွေနဲ့ပုံများနေပါတယ်။ယထာပို့ဆောင်ရေးဆိုင်ရာစက်ပစ္စည်းနဲ့ယထာလမ်းထိန်းသိမ်းရေးအတွက်ခင်မီအတက်ပညာသုံးတယ်လို့ဆိုပါတယ်။ရန်ကုန်မြို့ပယထာကိုအစ်စ်မြင့်တင်ဖို့အတွက်ဒေါ်လာ300ကျော်ဂျပန်စီကချေးထားပါတယ်။တရုတ်ဘတ်ကားတထောင်ကျော်ဝယ်ယူပြီးမြို့ပြတဲစုပို့ဆောင်ရင်ပြုပြင်နေပါလေ။ပထမဆုံးအကြိမ်အချင်းစီရနဲ့လိုင်းကားပြည့်စွက်နေတာဖြစ်ပါတယ်။ဒါပေမဲ့အများရန်စောင့်ကြည့်ဖို့လိုတယ်လို့ ADB ကမြင်ပါတယ်။ဘတ်ကားပို့ဆောင်မှုအချိန်မှန်ရေးကိုအဓိကထားပြီးကုမ္ပဏီတွေကိုကန်ထရိုက်ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ။